မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအတိုင်းဆိုရင်တမဒကိုလွှတ်တော်ကနေခန့်အားရမှာဖြစ်လို့တမဒတစ်ကိုလွှတ်တော်မှာခန့်အားပွဲလုပ်မှာဖြစ်တယ်လို့ NLD ဘက်ကပြောပါတယ်။လက်ရှိတမဒရုံးတာဝန်ရှိသူတွေကတော့တမဒတာဝန်အလွဲပြောင်းပါဝင်အစိုးရအာဏာအလွဲပြောင်းကိုလက်ရှိအစိုးရနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ကြားမှာညှိနှိုင်းနေစေဖြစ်တယ်လို့ VOA ကပြောပါတယ်။စုံစမ်းမြင်းမြန်းထားတဲ့ VOA သတင်းတော်ကိုထက်အောင်ကအကြောင်းစုံပြောပြပေးမှာပါရှင်။
မတ်လ31ရက်နေ့မှာတက်တန်းကုံဆုံးတော့မဲ့အစိုးရအနေနဲ့လက်ရှိဒုတိယအကြိမ်ပြည်အောင်စုလွှတ်တော်ကတင်မြှောက်လိုက်တဲ့တမဒကို AB လာဇက်မှာအာဏာလွှဲပြောင်းပေးရတော့မှာပါတမဒအာဏာအလွှဲပြောင်းတဲ့ပတ်သက်လို့ NLD ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထင်ကအခုလိုပြောပါတယ်
တမဒကိုလွှတ်တော်ကခန္ဓာသူကခန္ဓာဟုတ်ပဲနဲ့ပထမတမဒဒုတိယတမဒခန္ဓာမဟုတ်ဘူးတမဒတိုင်းကိုလွှတ်တော်ကခန္ဓာအဲ့ဒါဖော်ပြလို့ချင်တာဥပဒေကတမဒကိုလွှတ်တော်ကခန္ဓာသူကခန္ဓာဟုတ်ပဲနဲ့
2008ဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်တမနာအာဏာလွှဲပြောင်းမှုကိုဘယ်လိုပုံစံလုပ်ရမလဲဆိုတာတိတိကျကျရည်ညွှန်းဖော်ပြထားတာမရှိပါဘူး။ဒါပေမဲ့လို့လက်ရှိအချိန်ထိတော့တမနာအာဏာလွှဲပြောင်းရေးနဲ့ပတ်သက်လို့လက်ရှိဦးသိန်းစိန်ဆိုရနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်တွေကြားညှိနှိုင်းနေစေဖြစ်တယ်လို့တမနာရုံညွှန်ကြားရေးမှူးဦးစောထေကပြောပါရယ်။အဲ့
တော့လွှဲပြောင်းတယ်ဆိုတာသုံးကြီးချင်းတော့မပါဘူးညာ။ပြောတဲ့သဘောကဘာလဲဆိုတော့ကျွန်တော်တို့2010တော့လောက်ခဲ့တော့အတွေ့အကြုံရပါတော့။အဲ့ဒါကြီးနဲ့ကျွန်တော်တို့ကရှင်ပြီးတော့အခုဟာကိုကျွန်တော်တို့ဘလိုလုပ်တင်မယ်ဆိုတဲ့ဟာကိုကျွန်တော်တို့ကစဉ်းစားတယ်စဉ်းစားပြီးတော့အဲ့ဒါကိုပထမဆုံးကမ္ဘာနဲ့ဒေါ်စုနဲ့ဒီအိမ်တော်မှာတွေ့တဲ့2015ဒီဇင်ဘာမှာတွေ့တော့ပြောခဲ့တဲ့ဟာမှာအဲ့ဒီဟာတွေပါတယ်ပါတော့ဒေါ်စုကလည်းသူ့ဘက်ကစဉ်းစားရတာရှိတယ်ကမ္ဘာကြီးကလည်းဒီလွှဲပြောင်းတဲ့ဟာကိုကျွန်တော်တို့တမိုင်းမှာလည်းမရှိရဘူးအဲ့တော့ကျွန်တော်တို့ကနေစပြီးအစဉ်လာလုပ်မယ်ဆိုပြီးတော့ကမ္ဘာကြီးကပြောတယ်တမတ်တီကျွန်တော်တို့ဘက်ကလုပ်ချင်တဲ့ programဒီရင်တစ်ခုပြလိုက်တယ်အဲ့ပေါ်မှာ NLD ကနေပြီးတော့သူတို့ကစဉ်းစားထားတဲ့ program ပြန်ပြီးတော့ပို့တယ်အဲ့ပို့တဲ့နောက်ပေါ်မှာကျွန်တော်တို့ကပြန်ပြီးတော့ adjust လုပ်ပြီးတော့လုပ်ချင်တာတွေပါတဲ့ program အပြစ်တစ်ခုထပ်ပြီးပို့လိုက်တယ်ပို့လိုက်တဲ့ပေါ်မှာဒီနေ့ဦးဝင်းတင်ရပြောတာထွက်လာတယ်ပေါ့နော်လာမဲ့မကြခင်မှာစောလင်းဆိုကျွန်တော်အစီအွေညှိနှိုင်းစီဝေးလုပ်မယ်လုပ်တဲ့အစီအွေကအပေါ်မှာပဲကျွန်တော်တို့ကပြောနိုင်မယ်ဟော
အစိုးရတစ်တရက်ကိုရွေးချယ်တင်မြှောက်တော့မဲ့အချိန်နီးကပ်လာတာနဲ့အမျှလက်ရှိအစိုးရနဲ့ရွေးကောက်ပွဲအနိုင်ရပါတီချာအနာလွှဲပြောင်းမှုကိုဘလို့အခမ်းအနားဘလို့ပုံစံနဲ့လုပ်မလဲဆိုတဲ့အပေါ်မှာအခြေအတင်ဖြစ်နေတဲ့အနေအထားတော့တွေ့ရပါတယ်။တမနာအနာလွှဲပြောင်းရေးမှာတော့တမနာဦးသိန်းစိတ်အနေနဲ့လွှတ်တော်တဲ့လာစရာမလိုပေမဲ့လို့အစိုးရအဖွဲ့အလွှဲပြောင်းကိုတော့လွှတ်တော်နဲ့မသက်ဆိုင်ပဲလက်ရှိအစိုးရနဲ့နောက်အစိုးရအချင်းချင်းလွှဲပြောင်းပေးရမယ်လို့တရားလွှတ်တော်ရှေ့နေတူဖြစ်တဲ့ဦးမောင်မောင်ထွန်းကပြောပါတယ်
။ကျွန်တော်ကြည့်သလားပေါ့နော်ဒီလွတ်တော်လာစရာမလိုပါဘူးဒီ government တို့ရအတွဲအပြောင်းလုပ်တဲ့ကိစ္စမှာတော့လေသူ့ရတူဒီကိုဘက်ကလွှဲပြောင်းတဲ့အဖွဲ့နဲ့ဒီဘက်ကလွှဲပြောင်းတဲ့အဖွဲ့နဲ့ပေါ့နော်အဲ့ဒါတော့နေရာတော့လွတ်တော်နေရာဖြစ်ချင်းဖြစ်မယ်ပေါ့နော်ဟိုဒီလိုအလွှဲပြောင်းလုပ်သွားကြတာပါပဲဒီဖွဲ့စည်းပုံချိန်မှုတွေထဲမှာတော့ဘယ်လိုလုပ်ရမယ်ပါညာတော့ကျွန်တော်ပါတာမတွေ့ဘူးကြအဲ့နဲ့ပြင်သွားမယ်ခင်ဗျဟိုပထမဆုံးကြီးဒီသမရနဲ့ဖတ်တက်ပြီးတော့သမရအာဏာအစွဲပြောင်းလုပ်မယ်ပေါ့နော်အပြောင်းလုပ်ပြီးတော့ဒီသမရကနေပြီးတော့သူကျန်းသစ္စာပညာပြီးဆိုမယ်ပေါ့နော်ပြီးဆိုပြီးတော့သမရဖြစ်သွားပြီဆိုတဲ့အခါကျတော့သူကနောက်ထပ်အစိုးရအဖွဲ့ဖွဲ့မယ်လေအဖွဲ့တဲ့အခါကျတော့ဝင်းကြီးတူဝင်းကြီးတွေပါလာမှာပေါ့နော်အဲ့တော့ဝင်းကြီးတူဝင်းကြီးတွေပါလာတော့ဟိုဘက်ကဖွဲ့တဲ့အစိုးရအဖွဲ့နဲ့ဒီဘက်ကဖွဲ့တဲ့အစိုးရအဖွဲ့နဲ့အဲ့နေရာမှာဝင်းကြီးတူဝင်းကြီးတွေကဌာနတစ်ခုချင်းလိုက်ပြောင်းပြောင်းလက်ခံနဲ့သွားမှာပ
ါအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဟာရွေးကောက်ပွဲမှာ80ရာခိုင်နှုန်းနီးပါးအထိနိုင်ရရှိထားပြီးတော့လွှတ်တော်တို့မှအစိုးရဖွဲ့နိုင်တာလည်းဖြစ်ပါတယ်ဒါကြောင့်လည်းပြည်သူလွှတ်တော်နဲ့အမျိုးသားလွှတ်တော်တွေကနေတဆင့်ဒုသမတာ2ဦးတင်မြှောက်ခွင့်ရှိတာပါလက်ရှိအစိုးရတက်တက်မကုံဆုံးခင်မှာလာမယ့် match လ10ရက်နေ့ကြာရင်သမတာရွေးချယ်ရေးလုပ်ငန်းစဉ်တွေကိုပြည်အောင်စုလွှတ်တော်မှဆောင်ရွက်သွားမှာဖြစ်ပါတယ်လက်ရှိအချိန်မှာတော့သမတာရွေးချယ်ရေးလုပ်ငန်းစဉ်တွေမစခင်မှာတိုင်းနယ်ပြည်နယ်ဝင်ကြီးချုပ်နေရာတွေကို NLD ပါတီရဲ့အရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေကိုပဲယာထားပြီးတော့ရခိုင်ပြည်နယ်မှာတော့ဂွားမြို့နယ်ပြည်နယ်လွှတ်တော်မဲဆန္ဒနှစ်ကဦးညီပူကိုရွေးချယ်ထားတယ်လို့ NLD ပြောခွင့်ရပုဂ္ဂိုလ်က VOA ကိုအတည်ပြုပြောဆိုထားပါရခင်ဗျာ